ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီအနေနဲ့ရခိုင်ပြည်နယ်တွင်၁၇နေရာ၊ရန်ကုန်တိုင်းဒေသကြီးတွင်၇နေရာ၊စုစုပေါင်း၁၈နေရာမှာဝင်ရောက်ရှင်ပြိုင်ဖို့လွှတ်တော်ကိုယ်စားလှယ်လောင်းအမည်စီရင်ပေးသွင်းထားတာပါ။အဲ့ဒီထဲမှာရခိုင်ပြည်နယ်ကသူတို့ရှင်ပြိုင်မဲ့နေရာအလုံးနဲ့ရန်ကုန်တိုင်းဒေသကြီးတွင်၆နေရာကကိုယ်စားလှယ်လောင်းတွေကိုနိုင်ငံသားဖြစ်ဖို့အတွက်လိုအပ်ချက်တွေနဲ့ကိုက်ညီမှုမရှိဘူးလို့ခရိုင်ကော်မရှင်တွေကပေးချခဲ့တဲ့အကြောင်းမောင်းတော့ခရိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်လောင်းအနေနဲ့ဝင်ရောက်ရှင်ပြိုင်မဲ့ပါတီဥက္ကဋ္ဌဦးကျော်မင်းက VOA ကိုပြောပါတယ်
ပေရအကြောင်းပြချက်ကတော့ရှေ့ရှေ့ဘဝမရှိဘူးရွက်ောက်ပဲဥပဒေနီးဥပဒေနဲ့ညညမမရှိတဲ့ပြင်ပေပါတယ်ဆိုတော့အကြောင်းပြချက်ပဲအင်္ဂါတော့သိတယ်လားရွက်ောက်ပဲဥပဒေမှာလားမကျန်နေတဲ့လူလားယူတုတဲ့လူဖြစ်ရမယ်လူမွေးကျင်ရခြင်းခါတဲ့လူဖြစ်ရမယ်ဆောင်ထဲကလူဖြစ်ရမယ်မတရားသိနေလားဆက်သွယ်တဲ့လူဖြစ်ရမယ်စသဖြင့်ပေါ့အဲအင်္ဂါတော့ဒါတွေပါတကွန်းမှမမင်းနေစမှုသူတို့ပြောချင်တာအင်္ဂါရောရဲ့မိဘများနိုင်ငံသားမဟုတ်ဘူးအမျိုးသားမပုံတင်ကံယူနေနိုင်ငံသားလို့ဆိုတော့အရှင်းမမပြောနိုင်ဘူးဆိုတဲ့စကားပြောနေတယ
်ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီလွှတ်တော်ကိုယ်စားလှယ်လောင်းအားလုံးမှာနိုင်ငံသားမပုံတင်တွေရှိနေတဲ့အတွက်လဲရွေးကောက်ပွဲမှာဥပဒေနဲ့အညီဝင်ရောက်ရှင်ပြိုင်တာဖြစ်တယ်လို့ဦးကျော်မင်းကဆိုပါတယ်ဒါကြောင့်အခုလိုခရိုင်ရွေးကောက်ပွဲကော်မရှင်တွေကပေးချတာဟာဥပဒေနဲ့မညီဘူးလို့သူကပြောပါတယ
်အမျိုးသားမပုံတင်အပြင်စီစီရဲ့ကပ္ပဆိုတော့ရှိစင်တော့ကိုနေတော့ဝိုင်းပေါ်တဲ့ကိစ္စအဲ့တော့အဲ့ဒါကိုကျွန်တော်ရခိုင်ပြည်မှာလူတွေကိုထုတ်ပေးတာမဟုတ်ဘူးအဲ့တော့မိဘများနိုင်ငံသားဖြစ်ကြောင်းဘာနိုင်ငံသားလက်မပြောင်းလဲအဲ့ဒါလားလက်တွဲနာဥပဒေနဲ့ငြင်းညွမှုမရှိဘူးလို့ဘုရောကမြင်တယ်နောက်ပြီးတော့အမျိုးသားမပွန်တင်ရှိတဲ့နိုင်ငံသားပေါ့အဲ့ဒါရှိလို့လဲအမျိုးသားမပွန်တင်ရှိတဲ့လူတွေကိုရွေးကောက်ပွဲဝင်ခွင့်ပြုတယ်ကျွန်တော်လည်းအမျိုးသားမပွန်တင်ကိုင်းတဲ့လူပဲဥပဒေမှာခွန်ပြုလို့နိုင်ငံသားလက်မှတ်ဆိုလို့ကျွန်တော်တို့ရှောက်တာပါလက်တွေ့ကြမှာအဲ့ဒါနိုင်ငံသားလက်မှတ်မဟုတ်ဘူးဘိုးဘွားဘေဘင်ကထောက်တက်ပြရမယ်ဆိုတော့ကျွန်တော်က190ရှိပြီကျွန်တော်ဘေဘင်ကနေ90150ရှိတော့ပြီ150ရင်ကထောက်တက်ဘယ်ကနေရှာလို့ရမလဲ
ဦးကျော်မင်းကိုယ်တိုင်လည်းမောင်းတော့ခရိုင်ကော်မရှင်ရဲ့ပေးချမှုနဲ့ပတ်သက်ပြီးရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်မှာမနေ့ကတွားရောက်ပြီးအယူခံဝင်ထားပါတယ်အဖြေကိုတော့စက်တင်ဘာလ9ရက်နေ့မှာသိရမယ်လို့ဦးကျော်မင်းကပြောပါရယ်။ရခိုင်ပြည်နယ်မှာဝေရောက်ရှင်ပြိုင်နဲ့အစ္စလမ်ဘာသာဝင်လွှတ်တော်ကိုယ်စားလှယ်လောင်းတွေအနေနဲ့မိဘတစ်ပါးဖြစ်စေနှစ်ပါးစလုံးဖြစ်စေနိုင်ငံသားမဖြစ်သေးတဲ့အချက်မှာညှိစိုးနေတယ်ဆိုပြီးရွေးကောက်ပွဲကော်မရှင်တွေကပေးချခဲ့တာပါ။စက်တင်ဘာလ10ရက်နေ့ကလည်းမောင်းတော့ခရိုင်ကနေဝင်ရောက်ရှင်ပြိုင်မဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းလေးဖြစ်လက်ရှိလွှတ်တော်ကိုယ်စားလှယ်ဥရွှေမောင်ရဲ့အယူခံကိုတီထောင်စုရွေးကောက်ပွဲကော်မရှင်ကပယ်ချခဲ့ပါတယ်။ဒီလိုပယ်ချခဲ့မှုကိုအာဆီယံအမတ်များအဖွဲ့ကလည်းဝေဖန်ရှုံချထားပါတယ်။ဒါကြောင့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာရခိုင်ပြည်နယ်အတွင်းဖြစ်လာနိုင်တဲ့အခြေအနေနဲ့ပတ်သက်ပြီးဦးကျော်မင်းကိုမေးကြည့်တော့
ကျွန်တော်ရခိုင်ပြည်ဘက်မှာပဋိပက္ခဒီရှိတာဟုတ်အဲတော့စီကံပေါင်းလုံးပြီးတော့ပဋိပက္ခလောက်ချင်တဲ့လူဒီစီကံရှိမယ်။အဲတော့အားနေတဲ့လူကနည်းနည်းအခက်ခဲတဲ့နေရင်းဆိုင်ရမယ်နဲ့တချို့ပါလေ။ဒီဟာစီလူက19ရဲ့ပုံစံမျိုးရှိနိုင်ပါလေ
။ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီဥက္ကဋ္ဌဦးကျော်မင်းကိုယ်တိုင်လည်းအရင်1990ရွေးကောက်ပွဲတုန်းကရခိုင်ပြည်နယ်မှာဝင်ရောက်ရှင်ပြိုင်ခဲ့ပြီးလွှတ်တော်ကိုယ်စားလှယ်တအုပ်အဖြစ်ရွေးကောက်တင်မြှောက်ခံခဲ့ရပါတယ်။ဒါပေမဲ့အရင်နောက်ဖအစ်ဆိုရကသူနဲ့သူ့မိသားစုဝင်တွေကိုပါဖမ်းဆီးပြီးနှစ်ရှည်ထောင်ဒဏ်တွေချမှတ်ခဲ့ပါတယ်ရှင်။